ွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီအစီရင်ခံစာကိုပြည်ထောင်စုလွှတ်တော်မှဩဂုတ်လ9ရက်နေ့ကအတည်ပြုလိုက်ပြီးဖြစ်လို့ဖွဲ့စည်းပုံပြင်ဆင်ရေးမူကြမ်းကိုဆက်လက်ဆောင်ရွက်ဖို့လမ်းပွင့်သွားပြီးဖြစ်ပါတယ်ခင်ဗျာ။ဒါပေမဲ့လက်ရှိဖွဲ့စည်းပုံအရလွှတ်တော်အတွင်းကပြင်ဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးလို့နိုင်ငံရေးကျင်းသားဟောင်းရှေ့နေဦးသိန်းတန်းဦးကပြောပါတယ
်။ရှိရှိသည်နဲ့နိုင်ငံရေးပါတီအကုန်လုံးကသဘောတူတာတော့မှဒီတက်ဘရိုသာကိုယ်စားလှယ်ရဲ့အယူတရဒါမှမဟုတ်သူရဲကောင်းတရားပေါ့ဗျာ။ဒီဘက်ကိုလာမဲပေးလိုက်မှပြင်မယ်လို့ပြောတော့မှ referendum ကိုသွားမှပွွမွေလင်းလင်းပြောရရင်တော့သူ့ပေါ်ထဲမှာပြင်ဖို့
ဒါဟာ NLD ကရွေးကောက်ပွဲအတွက်ပေးခဲ့တဲ့ဂရီကိုတီးဖို့ကြိုးစားတာတက်တက်ပါပဲဆိုတဲ့ဝေဖန်တာတွေထွက်ပါတယ်။ဒါပေမဲ့တိုင်းပြည်အနှံ့လက်ရှိပေါ်ထွက်နေတဲ့ဖွဲ့စည်းပုံပြင်ရေးထောက်ခံပွဲတွေကိုထောက်ပြပြီး NLD ဟာနိုင်ငံရေးစတန့်ထွင်နေတာမဟုတ်ဘူးလို့ဦးသိန်းတန်းဦးကသုံးသပ်ပါတယ်။
အခောက်ရှိဖွဲ့စည်းပုံဘာလို့ပေါ်လာလဲဆိုတော့ဒီကြောင်းထဲနဲ့ချုပ်ပြောရလို့ရှင်ထောက်ကွာကူးစေရွေးကောက်ပွဲ NLD နဲ့တော့အာဏာမလွှဲခြင်းလို့ပြန်ဖန်လုပ်တာပဲ။ဘာဖြစ်လို့ပြင်းတဲ့လဲဆိုတော့အာနာရဲ့ဈေးမြေကရေးနေကပြည်သူပဲပြည်သူခံကအာနာသစင်းနေဆိုတာမဟုတ်ဘူးအာနာစစ်တပ်ကသစင်းနေတနက်ပြောင်းကသစင်းနေဆိုတဲ့အနေအထားဖြစ်နေတယ်ပြည်သူကိုစားမဲ့သူရပိုက်တယ်အများကြီးပါတယ်တော့ energy ကတန့်လုပ်ပြီးတော့ဓာယူခြင်းမဟုတ်လို့ဆိုကျွန်တော်မထင်ကျွန်တော်တို့ကျမတို့အမျိုးသားတွေဖွဲ့တူကတော့လူလူဆန်တဲ့ဖွဲ့စည်းပုံပြင်နေပါတယ်ပြည်သူတွေကကပြည့်ရပြည့်လုပ်နေပါပြီပြင်မရအောင်လုပ်နေပြီဆိုတာဖွင့်ချတာပဲဗျကျွန်တော်မြင်တော့နိုင်ငံကြီးရတိုက်တာအခုလဲသူဒီအောင်မြင်မှုတွေရနေပြီပဲဒီဘတ်တတော်တွေမှာပြင်ဆင်နေတဲ့အချက်ပေါင်းတော့3966ချက်နော် NLD ဘီဟို130ပဲရှိတာပဲကျန်တဲ့တိုင်းသားတွေကဘလောက်ပြည်ကြီးနေဆိုတာလားပေါ်တယ်ဗျာနော်အခုဖွဲ့စည်းဟိုကျန်ဦးလေးကြီးဟိုလုံးဝအသက်လိုက်ကူလိုက်ပေါ့ဗျာကာဝယ်ခြင်းပြီးတော့ပြင်မအောင်မပြေနှက်တဲ့သူကလည်းမပြင်ပါနဲ့လို့မပြေဘူးအဲဟဲကျွန်တော်တို့ပြောတာကြားပါပြီပြင်ပါလို့ပြောဥရိပောင်းနေရပြင်ပါတကယ်တော့ဥရိပောင်းနေရပြင်ပါဆိုတာဟာဘယ်လိုမှပြင်းမရဘူးမပြင်းတဲ့လူပြောတာနဲ့အတူတူပဲအဲ့တော့ဓာကြီးပေါ်မှာရွှေတီးဆောင်ဆွေ90မျိုး90ချမ်းသာတဲ့လူရယ်ကျွန်တော်တို့ကတော့မပြင်းညင်မှုလို့ပြောရတော့အဲ့ဒါအမျက်ပဲဗျာအဲ့တော့ဒီလမ်းကိုတော့ကျွန်တော်တို့ဆက်တူရမှာပဲ
ဖွဲ့စည်းပုံကိုလူလူအားနဲ့ပြင်ကျင်တဲ့အင်အားစုတွေလက်ရှိပါတယ်1988အရေးတော်ပုံအတိုင်းစန္ဒပြပွဲတွေနဲ့လက်ရှိဖွဲ့စည်းပုံကိုဖျက်သိမ်းဖို့ပါအဲ့ဒီနီကိုလိုလားသူတဦးဖြစ်တဲ့အထက်ဗမာပြည်ကနာမည်ကျော်နိုင်ငံရေးအကျဉ်းသားဟောင်းဦးတင်အေကျူကလူထုထောက်ခံမှုရထားတဲ့ဒေါ်အောင်ဆန်းစုကြည်ကိုတိုင်လက်မခံဘူးဆိုရင်အဲ့ဒီနီကိုအကောင့်ထဲပေါ်ဖို့မဖြစ်နိုင်ဘူးလို့ RFI ကိုပြောပါတယ်ခင်ဗျာ
ဆရာနာရှင်စနစ်ကိုကာကွယ်ထားတဲ့ဖွဲ့စည်းပုံကြီးဗျာနော်အဲ့ဒါဒီဖွဲ့စည်းပုံရောက်လဲရင်းရန်ကြီးဖွံ့ဖြိုးတိုးတက်မှုဘာမှဖြစ်မလာနိုင်ဘူးဗျာကျွန်တော်တို့ကတော့နော်ကိုအောင်စိုးကြည့်တဲ့အတိုင်းပဲကလူလူတိုက်ပွဲရလာတဲ့လူတွေဆိုတော့လူလူအားကိုယုံတယ်ဗျ။အခုဟာကဒုက္ခငွေရှိတဲ့လူတွေကလူလူအားကိုမယုံတာကွာကြ။အဲဒေါ်အောင်ဆန်းစုကြည်တို့ပါတီရဲ့စီယုံကြီးပဲပြောပြောဒေါ်စုရဲ့ပုံပုံကြီးကိုကိုယ်မှုပဲပြောပြောပေါ့ဗျာ။လူလူကဒေါ်စုကိုထိလို့မရဘူးဖြစ်နေတယ်ဗျ။အုံအောင်နဲ့စဉ်းစားကြတာမဟုတ်တော့ဘူး။ပုံပုံကြီးကိုကိုယ်မှုနဲ့ပဲစဉ်းစားတယ်။ဒေါ်စုဝေဖန်လို့ရှိရင်အခုကဝိုင်းသမားတော့တာဗျ။တဲတဲလို့ဖြစ်နေတော့လူလူမီးနဲ့မှကြောင်းနိုင်မယ်ဆိုတာတော့ယုံကြည်ရဲ့သို့တော်လည်းလူကြီးရတော့ခဏလုံရင်မအောင်မြင်နိုင်ဘူးလို့ထင်တယ်ဗျကျွန်တော်အမြင်တော့ဒေါ်ဆန်းစုကြည်ကိုနိုင်ပါပေါ့နော်အင်ဒိုနီးရှားနိုင်ငံကိုစံပြထားတယ်ပေါ့ဗျာအင်ဒိုနီးရှားနိုင်ငံဟာတရားနာရှင်စနစ်ကနေပြီးတော့ဒီမိုကရေစီစနစ်ကိုပြောင်းဖို့အတွက်ပြောပြောင်းနဲ့ဖြစ်ဖို့ချုပ်အုပ်ချုပ်တဲ့အခါမှာဖြစ်နိုင်တယ်ဆိုတဲ့ဆုံးဖြတ်ချက်ရှိတယ်ဗျအဲ့တော့ဒီမှာကတော်တော်များများအဲ့ဒီလိုင်းကျနေတယ်ဗျဒေါ်ဆန်းစုကြည်လည်းရင်သားစီရေးပေါ့ဗျာအပြော်ပြောင်းမှုအချိန်ကောင်းနေပုံရပါတယ
်ကလောင်ရှင်မင်းတုံညခေါ်အရှင်ဣတရိယကတော့တမရော်အနေနဲ့လူလူရဲ့သဘောထားအမှန်ကိုမြင်သိမြည်လို့မိန့်ကြပါတယ
်ဤသူကိုဘို့ပြုတ်ပြီးတော့ဤသူရဲ့ဆန္ဒကိုရှင်းတန်းတင်ပြီးတော့အဟာပြင်ရမယ်တရားရှင်သူเนาะဤသူအကုန်လုံးကဒီမိုကရေစီမိကြကိုသွားကျင်တဲ့အတွက်ကြောင့်စစ်တပ်ကလည်းပဲဘယ်လိုပဲဖြစ်ဖြစ်ဤသူဆန္ဒကိုမျက်ကွယ်မပြုတ်သင့်ဘူးမျက်ကွယ်ပြုတ်လို့လည်းမရဘူးအပြည့်လို့လည်းဆိုသူတို့ကိုယ်တိုင်ကဒါဒီမိုကရေစီကိုသွားနေပါတယ်ကျွန်တော်တို့ကိုယ်တိုင်ကလည်းပဲပြည်သူနဲ့တသားတည်းပါလို့ဒါမင်းအောင်နိုင်တို့ထုတ်ပေါ်ခဲ့တဲ့စကားတွေလည်းပဲရှိတယ်သူတို့ကိုယ်တိုင်လည်းပဲပြောနေတာတွေရှိတယ်ဒါကြောင့်မလို့သူတို့ကပြည်သူရဲ့ဆန္ဒကိုလုံးဆန်မဲ့ဟေးဆိုလို့ရှိရင်တော့ငကိုရီးယားမှာစစ်တပ်ဟာပြည်သူရဲ့အမုန်းခံဖြစ်နေတာအဲအခုထပ်ပြီးတော့ပြည်သူရဲ့ဆန္ဒကိုသူတို့မျက်ကွယ်ပြုမဲ့ဟေးဆိုလို့ရှိရင်တော့စစ်တပ်ရဲ့အခြေအနေဟာပိုပြီးတော့ဆိုးရတဲ့အခြေအနေတရက်ကိုရောက်သွားမယ်လို့ဦးဇင်းတို့အနေနဲ့ဒါကိုပြောကြလို့ပါတယ်
ရှင်းနေဦးသိန်းတန်းဦးကတော့အကောင်းဆုံးနီလန်းဟာစစ်တပ်နဲ့အစိုးရဓာတ်ရိုက်ဆွေးနွေးရေးပဲလို့ပြောပါရခင်ဗျာ
တကယ်ကတော့ဖွဲ့စည်းပုံခြေခံဥပဒေပြင်ဖို့လမ်းကဒါရလော့သွားမယ်ဆိုရင်တော့သုံးလမ်းနဲ့ပဲရှိတာပဲတိအချက်ကတော့ကာကျုံနဲ့ထောင်ဆန်းစုကြည်ဓာတ်ရိုက်ဆွေးနွေးတဲ့နီလန်းဒုတိယတစ်ချက်ကတော့အစိုးရရဲ့တိုင်းရင်းသားတွေရဲ့တပ်မတော်ကြီးပေါ့ဗျာသုံးဝင်ဆွေးနွေးတဲ့နီတတိယနီကတော့ပြည်လုံးကြီးလာကန်လမ်းပေါ့ဗျာအကုန်လုံးပါတယ် all inclusive ပထမနီလန်းကတော့ဖြစ်နိုင်ခြေအစီဆုံးလမ်းနဲ့ဖြစ်တယ်ဒါအထူးဆုံးနီလန်းနဲ့ဖြစ်မယ
်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်တိုင်းရင်းသားတွေရဲ့သဘောထားကိုလည်းမုတ်ချထည့်တွက်ဖို့လိုပါတယ်ဘာတွေပြင်မှလဲဘယ်လိုပြင်မှလဲဆိုတာနဲ့ပတ်သက်ပြီးကွဲလွဲတဲ့အမြင်တွေကိုကျွန်တော်ဆက်လက်တင်ပြကြပါသေးတယ်ဒီဘက်ဒီမာတင်ရန်နာဝင်ပြပါခင်ဗျာ